Indonesia နိုင်ငံ Jakarta မြို့တော်မှာကျင်းပတဲ့ ASEAN အရှေ့တောင်အာရှနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ညှိနှိုင်းရေးကောင်စီအစည်းအဝေးပထမနေ့မှာမြန်မာအရေးကိုအဓိကဆွေးနွေးကြပါတယ်။မြန်မာအရေးအချက်အတဲကိစ္စကိုအဓိကအလေးထားဆွေးနွေးခဲ့တာဖြစ်တယ်လို့ Indonesia နိုင်ငံသားရဲ့ဝန်ကြီး Retno Marsudi ကပြောပါတယ်
။ The meeting is dedicated to discuss the Myanmar issue in an open, in-depth,
မြန်မာရေးကိစ္စကိုမိသားစုတွေလို့ပြောစရာရှိတာတွေကိုပွင့်ပွင့်လင်းလင်းနဲ့ထဲထဲဝင်ဝင်ပြောဆိုဆွေးနွေးဖို့အတွက်ရည်ရွယ်ချင်ပါတဲ့အစည်းအဝေးဖြစ်ပါတယ်။အာဆီယံအလက်စာဥက္ကဋ္ဌအနေနဲ့အင်ဒိုနီးရှားနိုင်ငံကမြန်မာအရေးကိုဘယ်လိုချင့်ကဲ့ကင်တွယ်သွားမလဲဆိုတာကျွန်မတင်ပြခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအဓိကလက်ကင်ထားပြီးဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဆိုပြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီး Retno Marsudi ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါ။ဒီလိုဆောင်ရွက်မဲ့ကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကလည်းထောက်ခံတဲ့အကြောင်းနဲ့တိတာထင်ရှားတဲ့တိုးတက်မှုတွေရလာအောင်တိုက်တွန်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးမန်ဆူဒီကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာအာဆီယံအဖွဲ့ရဲ့ယုံကြည်စိတ်ချရမှုကိုစမ်းသပ်နေပြီးဒီစမ်းသပ်မှုကိုဒေသတွေမှာရင်ဆိုင်နေရတဲ့အကြောင်းလည်းဝန်ကြီးမန်ဆူဒီကအစည်းအဝေးအစမှာပြောဆိုသွားပါတယ်။နေ့ရက်တာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးတဲ့ဦးတန်းဆွေကိုဖိတ်ကြားခြင်းမရှိပဲမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုသာတက်ရောက်ဖို့အာဆီယံဘက်ကဆုံးဖြတ်ထားတယ်လို့မြန်မာစစ်ကောင်စီဘက်ကလည်းဒီဖိတ်ကြားချက်ကိုညှင်းပယ်ထားပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာရေးအပြင်တောင်တရုတ်ပင်လယ်ရေပိုင်နဲ့ရေကိစ္စ၊စားနပ်ရိက္ခာ၊စွမ်းအင်နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးကြတာဖြစ်ပြီးတော့အာဆီယံကိုအင်အားကြီးနိုင်ငံတွေရဲ့တဆင့်ခံအသုံးချတာမျိုးအဖြစ်ခံမှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောဆိုခဲ့ပါတယ်ရှင်။